မြန်မာနိုင်ငံကပြည်ပဆန်တင်ပို့မှုတွေကိုအာဏာပိုင်တွေကမကြသေးခင်ကပဲယာယီရက်ဆိုင်လိုက်ပါတယ်။ဒီရက်ပိုင်းအတွင်းဈေးကွက်ထဲမှာဆန်ဈေးနှုန်းတွေတိတိတသာထိုးတက်နေရမို့ဒီအခြေအနေတွေကိုထိန်းချုပ်ဖို့အာဏာပိုင်တွေဘက်ကကြိုးပမ်းလာတာလည်းဖြစ်နိုင်တယ်လို့ကုံတော်တွေကမြင်ကြပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုအောင်လင်ဦးကပြောပြပေးပါအောင်ရှင်
။ပြည်ပဆန်တင်ပို့မှုတွေကိုယာယီရက်ဆိုင်ဖို့မြန်မာကုံတော်မှုဆိုင်ရာမူဝါဒရေးရာကောင်စီကညွှန်ကြားလိုက်တာဖြစ်တယ်လို့ဆန်ကုံတွေတွေပြည်ပပို့ကုန်လုပ်ငန်းရှင်တွေကပြောပါတယ်။ဒါပေမဲ့လည်းပြပတင်ပို့ဖို့ခွင့်ပြုချက်ရထားပြီးဖြစ်တဲ့ဆန်တွေကတော့ဆက်လက်ပို့ဆောင်ခွင့်ရှိမှာဖြစ်ပြီးအစ်စ်ပို့ခွင့်တွေကိုယာယီရက်ဆိုင်ထားမှသာဖြစ်တယ်လို့ရန်ကုန်မြို့ကပြပပို့ကုန်လုပ်ငန်းရှင်တယောက်ကပြောပြပါတယ်
။ခွင့်ပြုပြီးသားအဲ license တို့ခေါ်မှာပဲ။အေး A4 license ကတော့အဲတန်ချင်ရှိသလောက်ကိုအကုန်ပေးရမှာပေါ့။ဒီတန်ချင်ကဆိုတော့အဲဟို license တစ်စောင်သက်တမ်းအတူ3လပေးတာပေါ့။ညာဆိုတော့အဲ3လပို့အတွင်းဟိုအဲလက်အဲတန်ချင်တစ်စောင်ဖြစ်ဖြစ်တစ်စောင်ဖြစ်ဖြစ်3000ဖြစ်ဖြစ်ပေါ့ဗျ။ရသလောက်တော့ပို့ခွင့်ရှိတာပါဒီဒါနောက်ထပ်အစ်စ်ထက်လျှောက်တဲ့လမ်းစဉ်တော့မပေးဘူးပါဗျ
။မကြသေးခင်ရပိုင်းတွေကစလို့စံစည်းတွေတိတိတသာတက်လာနေချိန်မှာပဲပြပစံတင်ပို့မှုရာရီရဆိုင်ဖို့ညွှန်ကြားချက်ထွက်ပေါ်လာတာမို့ဒါဟာဈေးနှုန်းကိုထိန်းချုပ်ဖို့ရည်ရွယ်ပုံရတယ်လို့လည်းကုန်တယ်တွေကပြောပါတယ်။ဈေးကွက်ထဲမှာစံစည်းတွေမကြသေးခင်ကစလို့အစမတန်တက်လာနေသလိုဒီနှစ်စက်မိုက်မှာရာသီဥတုတန်ကြောင့်စံထွက်နှုန်းကျဆင်းတာတွေကြောင့်ပြည်တွင်းမှာဖူလုံမှုအခုလိုပြပတင်ပို့မှုတွေကိုပြန်လည်ကန့်သက်လာတာလို့ပို့ကုန်လုပ်ငန်းရှင်ကပြောပါတယ်
။ဟိုအချောပေါ့ဗျာအချောတွေခေါ်တာအဲပေါ်ဆန်းနေအဲပေါ်ကျွဲတွေပေါ့ဗျာအဲတောင်မြန်နေအဲအဲဆန်ချောတွေကတော့တော်တော်တက်သွားတယ်ဗျာဟုတ်သလားဖြစ်တယ်မှန်တော့ဖြစ်တဲ့ဈေးတွေကတော့1000လောက်ပိုတက်သွားတယ်ဗျာဆန်တိတ်ကိုလေအရင်တော့ဒီမှာ2000ခွဲလောက် 2600 လောက်ရှိတဲ့ဆန်တိတ်က3500 3600လောက်ဖြစ်သွားတယ်ဗျာဆန်ချမ်းတွေကတော့တိတ်မထူးပါဘူးအများကြီးလည်းမတက်ဘူးအများကြီးလည်းတိတ်မကြောက်ဘူးသူကအဓိကပို့တာတော့စံကြမ်းပဲဒါဒီနှစ်ကျတော့စံကြောအထွက်လဲနည်းနည်းရော့တယ်ရွှေဘုံပေါ်ဆန်းတဲ့အဲဖျားဘုံပေါ်ဆန်းပေါ့ဗျာနည်းနည်းဒီနှစ်ဦးပိုင်းကဇာတိတူနည်းနည်းပြင်းသွားတဲ့ခါကျဒီအထွက်ရော့တော့အဲရက်တဲ့ရက်ခိုင်းလိုက်တဲ့ H4 တန်းကနေစံချောလဲပါမယ်လေဒီလိုအဲ့လိုဖြစ်တာဟုတ်
မြန်မာနိုင်ငံကပြပစံတင်ပို့မှုမှာစံချမ်းတွေကိုသာအဓိကတင်ပို့နေတာဖြစ်ပေမဲ့ဒီနှစ်ပိုင်းမှာတော့စံကြောတွေကိုပါတင်ပို့မှုတွေရှိလာနေတာဖြစ်ပါတယ်။မြန်မာနိုင်ငံကစံပြပတင်ပို့မှုတွေကိုတော့အဓိကအားဖြင့်အာဖရိကနဲ့အာရှနိုင်ငံတွေကိုပို့ဆောင်နေတာပါ။ပြပကိုတင်ပို့နေတဲ့စံချမ်းဈေးကတော့ဒီတစ်ပတ်ထဲမှာ13000လောက်ရှိနေပြီးပေါ်ဆန်းမွေးလိုစံကြောဈေးနှုန်းကတော့တစ်ဤကို3000ခွဲလောက်ထိရှိနေတာပါ။ဒီရက်ပိုင်းတွေအတွင်းလောင်စာဆီဈေးနှုန်းတွေတက်လာတာမကြသေးခင်လတွေကစလို့တည်ယူပို့ဆောင်မှုတွေလောက်ရမှာကုန်တွေတတ်မှတ်ထားတဲ့ပုံမတင်မှုအရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့စံချိန်စံညွန့်နဲ့အညီတတ်မှတ်လိုက်တာစတာတွေကြောင့်ဈေးစကားတွေတိုးလာတာတွေကလည်းစံဈေးတက်လာရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့ကုန်တယ်တွေကပြောပါတယ
်။တည်ယူပို့ဆောင်ရဟိုကုန်ကြုံကြစီကဟိုတစားခွဲလောက်တက်သွားတာအရင်တော့ရန်ကုန်နဲ့ဒီမန္တလေးစံတိတ်ကတော့ဟိုသာလောက်ရှိတာဟို800နဲ့1000လောက်ပဲရှိတာအခုတော့ဟိုသာလောက်ဖြစ်သွားတယ်စံတိတ် 2500 3000လောက်တောင်းတော့အဲ့လောက်ဖြစ်သွားတာပေါ့နော်အဲ့ဒါအကြောင်းရင်းတစ်ခုပါတယ်နောက်တစ်ခုကတော့အဲ့စံချောလေးတွေကလည်း export ပို့ဝင်အဒီရားထဲမှာနည်းရတယ်လို့ရှိတယ်ဝင်လာပြီးတော့ဒီစံချောဝယ်လောင်တဲ့လူတွေကလည်းနည်းရှိပြန်တယ်ဆိုဒီရားထဲမှာပေါ့ဗျာကျားအားရအသိမကြိုက်တော့အဲ့ဒါပြန်ပြီးလောင်ရဲအဲ့ဒါလေးတွေစုံသွားတော့ဗျာဈေးနည်းနည်းတက်သွားတာပါ
တနင်္လာနေ့မှာတော့မြန်မာနိုင်ငံအသင်းဝင်ဖြစ်ပါဝင်တဲ့အာဆီယံအသင်းနဲ့တရုတ်ဂျပန်တောင်ကိုရီးယားစီးပွားဆိုင်ရာဝန်ကြီးတွေရဲ့အစည်းအဝေးပွဲအတွင်းမှာတော့ကုန်စည်နှုန်းတွေကြီးထွားလာနေတာတွေကိုဟန်တားဖို့ကြိုးပမ်းမှုတစ်ခုဖြစ်အရန်ဆန်စပါးတူလောင်မှုသဘောတူညီခဲ့ကြပါတယ်။လာအိုနိုင်ငံမှာကျင်းပတဲ့နှစ်ရက်ကြာအစည်းအဝေးပွဲအတွင်းဒေသရင်းနိုင်ငံတွေအနေနဲ့စံတန်ချိန်8,000လောက်စုဆောင်းသွားဖို့သဘောတူခဲ့ကြတာဖြစ်ပါတယ်။ဒီထဲမှာအာဆီယံနိုင်ငံတွေကစံတန်ချိန်8,000တရုတ်နိုင်ငံက3,000ဂျပန်နိုင်ငံက2,000ခွဲနဲ့တောင်ကိုရီးယားနိုင်ငံကတော့တသိန်းခွဲအသီးသီးထည့်ဝင်သွားကြမှာဖြစ်တယ်လို့လဲအာဆီယံတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ